ြင်ဆင်ဖို့ခက်ခဲတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကတက်မတော်ဘက်ကပူးပေါင်းပါဝင်မှုနဲ့အနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့ညှိနှိုင်းဆွေးနွေးမှုတွေဆောင်ရွက်မှာဖြစ်နိုင်ချေများမယ်လို့လွတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ရေးကော်မတီဖွဲ့ဖို့ထောက်ခံတဲ့အဆိုကိုတင်သွင်းခဲ့တဲ့တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တဦးကပြောဆိုလိုက်ပါတယ် NLD ရဲ့ရွေးကောက်ပွဲဂတိကဝတ်အတိုင်းဖွဲ့စည်းပုံပြင်နိုင်ရေးကတော့ဒီ NLD အစိုးရလွတ်တော်တက်တန်းအတွင်းမှာအလားအလာတိမ်မကောင်းပဲအခက်အခဲတွေနဲ့ရင်ဆိုင်ရအောင်မယ်လို့လည်းနိုင်ငံရေးကဲခတ်တွေကသုံးသပ်ပါတယ်2020မတိုင်ခင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးဖြစ်နိုင်ခြင်းအလားအလာတွေနဲ့ပတ်သက်တဲ့သုံးသပ်ချက်တွေကိုစူးစီးတင်ပြထားတာနားဆင်ပါရှင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းနိုင်မှုအတွက်ပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကပြည်ထောင်စုလွှတ်တော်မှာ NLD ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကအရေးကြီးအဆိုဖြစ်တင်သွင်းခဲ့ပြီးတော့ဖေဖော်ဝါရီလ6ရက်နေ့မှာတော့ကော်မတီဖွဲ့ဖို့မဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းနိုင်မှုပြည်ထောင်စုလွှတ်တော်ကလွှတ်တော်ကိုယ်စားလှယ်တွေအချိုးအကျဖွဲ့စည်းနိုင်မှုပြည်ထောင်စုလွှတ်တော်နာယကဘက်ကအစည်းအဝေးတွေခေါ်ယူပြီးတော့ညှိနှိုင်းဆွေးနွေးနေပေမဲ့လို့ကိုယ်စားလှယ်အချိုးကြပါဝင်နိုင်မှုသဘောတူညီချက်မရနိုင်သေးပဲရှိနေပါတယ်။ဒီလိုအနေထားမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအလားအလာကောက်နိုင်မှုတက်မတော်ဘက်ကပူးပေါင်းပါဝင်မှုလိုသလိုအနိုင်ရပါတီ NLD အစိုးရဘက်ကလည်းရင်းရဲရေးလမ်းကြောင်းကနေတိုင်းရင်းသားခေါင်းဆောင်တွေနဲ့ညှိနှိုင်းဆွေးနွေးဖို့လိုတယ်လို့လွှတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ရေးကော်မတီဖွဲ့ဖို့ထောက်ခံတဲ့အဆိုတင်သွင်းခဲ့တဲ့အမျိုးသားလွှတ်တော်ကရခိုင်တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်မတ်ထုမေကအကြံပြုပါတယ
်။ဖွဲ့စည်းပုံပြင်ဆင်ဖို့ကလေကော်မတီထဲမှာတခြားသောအပါဒီများကပုဂ္ဂိုလ်တွေနဲ့ပေါင်းဝင်နေတဲ့အခါကြောင့်လို့ရှိနေသူတို့လည်းအနိုင်ဆိုင်ဆုံးတော့နှိမ့်နိုင်တယ်ရမယ်ဖြစ်ပါတယ်။ဒါပေမဲ့ဒီကော်မတီတွေအနေနဲ့ဘယ်နဲ့နည်းနည်းတော်တွင်းမှာတော့တကယ်ဆိုမလို့ပြီးတော့ဒီကိစ္စအတိတ်ကကြီးပလေရဖြစ်တဲ့တမတော်ရဲ့သဘောထားမပြောင်းလဲတဲ့ရွေးကတော့သူတို့ကိုပြင်ဆင်ဖို့ခက်ပါမယ်။ဒါပေမဲ့တခုတော့စဉ်းစားရမှာပဲကျွန်တော်တို့ထပ်ပေါက်နေတဲ့အောက်သောသဘောစကားစဉ်းစားမှာသူတို့ရဲ့က 25% ကိုကျွန်တော်တို့စဉ်းစားရမှာတကယ်လို့သာ 25% လေးသာတုံးတရားပြောင်းလဲရှိသွားမယ်ဆိုလို့ရှိရင်ဒီလိုတော့ 25% ရဖို့ကလွယ်သွားလိမ့်မယ်လို့ထားပါတယ်။ဒီကစီးပလေယာကတမတော်ပါ။ဒါကြောင့်မလို့ကျွန်တော်တို့ကတော့ဒီဆက်စည်းမှုပြင်ဆင်ရေးမှာအခုချုံးကတခုတည်းတော့မီလန်ကတမတော်ရဲ့သဘောထားပြောင်းမှုပါ။သဘောထားပြောင်းလာအောင်လည်းနိုင်ငံကောင်းဆောင်တွေကနေပြီးချိုးပန်းအောင်မဖြစ်ပါနဲ့။ဟိုကျွန်တော်တို့အချက်မှာတဲ့ဒါအသေးယူမြတ်တိုက်မှတ်တာလည်းအင်းနေပြီးတော့အချက်မျိုးဖြစ်ပါတယ်။ဒါပေမဲ့အသေးယူမြတ်ဖို့ကလည်းဆက်စည်းပုံဒီဟိုတကယ်ကိုပြင်ဆင်ဖို့ခက်ခဲသောဆက်စည်းပုံဒီဖြစ်နေပြကြောင်းမလို့
အနန္ဒီရဲ့ရွေးကောက်ပွဲဂတိကဝတ်အတိုင်းဖွဲ့စည်းပုံပြင်ဆင်ရေးကတော့ဒီအနန္ဒီဆိုရလွှတ်တော်တက်တန်းအတွင်းပြန်လည်ကြိုးပမ်းလာတဲ့အနေအထားဖြစ်ပေမဲ့အနန္ဒီဘက်ကတိထက်ပို့ပြီးတော့တိကျခိုင်မာတဲ့အချက်တွေကိုပြည်သူတွေကိုချပြတင့်တယ်လို့တခြားနိုင်ငံရေးပါတီတွေနဲ့လည်းညှိနှိုင်းဆွေးနွေးမှုတွေလုပ်တင်တယ်လို့နိုင်ငံရေးအကဲခတ်ဦးအောင်သူငယ်ကသုံးသပ်ပါတယ်။ကျွန်
တော်ချင်းနဲ့ NLD ရလေသူရွေးကောက်ပွဲဟိုဒီဖွဲ့စည်းပုံကျေးဇူးကြီးပြန်ပြန်လာတာလည်းပါတယ်ပေါ့နော်အဲ့ဒီအနေချားမှာလည်းတစ်ခက်သေးရောဟိုကျွန်တော်တို့ဖိတ်ချုပ်ထားတာဒီဘောင်းဆောင်လည်းကြုံရနိုင်ရည်လို့ဖြစ်မှာပဲဆိုလိုတဲ့ဘောက energy ကဟိုဘယ်စက်ကြီးပြင်ပြင်ကလေးဆိုတာကိုဒီလူလူကိုစပြတာမရှိသေးဘူးပေါ့နော်အရှိတဲ့အခါကျတော့ဒီတန်ခိုင်ပုံကြီးပါတီကလည်းဖွဲ့စည်းပုံပြင်လဲဆိုပြီးတော့တချို့ဒီလူကြမ်းနေပြင်လာတဲ့ဟာတွေရှိတယ်ပေါ့နော်ဒီလိုဆိုတာကကျွန်တော်ထင်တယ်ကဟိုဒါနိုင်ငံရေးရပေါ့နော်ဒီတော့ကိုတော့ဆိုတော့ကြိုးစားကြတဲ့အနေအထားမျိုးပေါ့အဲ့ဒီနေရာမှာတော့ကျွန်တော်ညီညာကတော့ဖွဲ့စည်းပုံပြင်ပြီးလုပ်မယ်ဆိုရင်တခြားတပါတီတခြားပါတီတွေစကားပြောမှုလုပ်မယ်တင်တယ်နောက်တစ်ခုကကျတော့ကိုဘာပြင်နေတယ်လဲဆိုရင်အချက်တွေလည်းကြိုပြီးတော့ချပြတာမျိုးဒီမှာပြောရင်ကြိုအောင်ရင်းနေတယ်တင်ပါ
NLD လွှတ်တော်ကိုယ်စားလှယ်အများစုရှိနေတဲ့လွှတ်တော်ဖြစ်ပေမဲ့လို့တပ်မတော်သားကိုယ်စားလှယ်တွေရဲ့ပူးပေါင်းပါဝင်မှုမရှိခဲ့ရေးအလားအလာတိတ်မကောင်းပဲအခက်အခဲတွေနဲ့ရင်ဆိုင်ရအောင်မယ်လို့ပြည်သူလွှတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်မြမနိုင်ငံရေးလေလာနေသူတီဘောမဟာဦးရဲ့ထွန်းကလည်းရှုံ့မြင်ပါတယ
်အခုဒီ NLD ကစလိုက်တဲ့နိုင်ငံအတိုင်းသူရေတော့ရှားမယ်ဗျရှားမယ်နောက်တစ်ခုကဟိုအများကြီးစကားတွေညားကြမှာပေါ့နော်ဒီနေ့ကညီနိုင်တာဆရာပြင်တဲ့နယ်ရောင်းနေနေဘူးအဲ့ဒါတွေတောင်မှမပါတယ်ဘာပေါ့ဒီဖွဲ့ရေးတောင်မှဖြစ်နေရဲဆိုတော့အဲ့ဒါကတော့ကြာပြီသူလည်းဒီကအကျေထားတဲ့ပြင်ပြီးဥပဒေကြမ်းကိုအခုပူပေါင်းပြီးတော့ဆောင်ရွက်တာကတော့ပူပြီးတော့ညာလိုက်မယ်အဲ့ဒီမှာကျွန်တော်တို့ဖြစ်ဖြစ်ဖြစ်ကြိုက်တဲ့အားတွေဝင်ပြီးပူပေါင်းပြီးတော့ပြင်ကြလို့ရှိရင်တော့ညာလိုက်မယ်လို့ထင်ပါတယ်
ဒါထောက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုလွတ်တော်ကိုယ်စားလှယ်တွေဒီဘက်ကပဲဥပဒေပြင်ကြားရှင်အစုဖွဲ့တွေနဲ့စနစ်တကျအခြေယူရေးဆွဲခဲ့တာမို့ပြန်လည်ပြင်ဆင်မယ်ဆိုရင်တော့ဒီပြင်ကြားရှင်တွေအစုဖွဲ့တွေကိုပြန်လည်ဖိတ်ခေါ်ဖို့လိုအပ်တယ်လို့ရင်းရင်းလဲကြောင်းကနေတွားနေတဲ့တိုင်းရင်းသားခေါင်းဆောင်တွေဘက်ကလည်းပူးပေါင်းပါဝင်မယ်ဆိုရင်တော့အိမ်မတန်ကောင်းတဲ့ပြင်ဆင ဒီနေ့ရေပြည့်စင်တိုင်းရေရန်ကုန်မြို့ရော့ခမ်းမရှိမှာဆန္ဒထုတ်ဖော်ခဲ့ကြပါသေးတယ်ရှင်။